ဟောင်ကောင်ကျွန်းကိုဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်ကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့ခြင်းကစလို့စီးပွားရေးလုပ်ငန်းတွေလွတ်လပ်တဲ့နေရာဆိုတဲ့ဂုဏ်သတင်းကတဖြည်းဖြည်းချင်းနှင်းမြင်လာခဲ့တာပါအခုတော့အစိုးရကိုဆန့်ကျင်ဆန္ဒပြသူတွေကဒီမိုကရေစီရင်းကိုပါတိုးမြင့်တောင်းဆိုလာကြပြီးဆန္ဒပြပွဲတွေဟာပိုပြီးတော့အကြမ်းဖက်လာခဲ့ချိန်မှာတော့စီးပွားရေးလုပ်ရကံရအခင်းအကျင်းကပိုပြီးဆိုးလာပါတယ်အခုအချိန်မှာတော့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာလိုသူတွေတင်းမှာအစ်စ်မြင့်ဤပညာရှင်တွေဘဏ်လုပ်ငန်းနဲ့ဘဏ္ဍာရေးဆိုင်ရာကျန်းကျင်သူတွေလည်းပါဝင်လာပါတယ်။ပြီးခဲ့တဲ့5လဆန္ဒပြမှုတွေစခဲ့ခြင်းနဲ့နှိုင်းယှဉ်ရင်းအခုအချိန်မှာအမေရိကန်ကိုရွှေ့ပြောင်းအခြေချဖို့စုံစမ်းသူ၄စားတိုးလာတယ်လို့လဲဂျွန်ဟူးဝန်ဆောင်မှုလုပ်ငန်းအကြီးအကဲကပြောပါတယ်။